America in Burmese.
မင်္ဂလာညနေခင်းမှာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American တန်ကနေ2018ခုနှစ်ဩဂုတ်လ18ရက်စနေညနေခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိဆိုင်းကီလိုမီတာ19.25ဒုကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်စနေညနေခင်းအတွက်အစီအစဉ်မှုကကျွန်မစုမော်ပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်မဒီညနေခင်းသတင်းတွေကိုနားလောင်နေတူကြီးညာပြေးသွားမှာပါကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကော်ဖီအာနဲဒီကနေ့စနေနေ့မနက်စောပိုင်းမှာဆွစ်ဇာလန်နိုင်ငံမှာကွယ်လွန်သွားခဲ့ပါပြီ။ကိုလံဘီယာနိုင်ငံကိုထွက်ပြီးတင်းရှောင်လာတဲ့ဒီတိမ့်နဲ့ချီတဲ့ဗင်နီဇွဲလာနိုင်ငံသားတွေအတွက်ဒီကျန်းမာရေးဝန်ဆောင်မှုပေးဖို့အမေရိကန်ရေတပ်ရေရင်တစည်းကိုဆစ်လို့သွားဖို့ရှိနေပါတယ်။ဒါလို့ထိတ်တန့်အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနာဆရာမဲသတင်းလွှာလေးထဲမှာတော့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကော်ဖီအာနန်ဟာအသက်80အရွယ်မှာပဲဒီကနေ့ဆွစ်ဇာလန်နိုင်ငံမှာကွယ်လွန်သွားခဲ့ပါတယ်။သူအခုလိုကွယ်လွန်သွားခဲ့တဲ့အပေါ်မှာသူနဲ့အတူမြမအရေးလက်တွဲလုပ်ကိုင်ခဲ့ဘူးသူတွေကတော့မြမနိုင်ငံအတွက်ကြီးမားတဲ့ဆုံးရှုံးမှုတစ်ခုအဖြစ်ရှုမြင်ပါတယ်
။ဒီကိုင်ဖြစ်တဲ့ဒီမှာဥဆောင်ပေးခဲ့တဲ့သူတယောက်ဖြစ်တဲ့အတွက်ကြောင့်မျိုးကြီးဆက်ကော်ဖီအာနန်ဆုံးနိုင်တဲ့ပတ်သက်ပြီးတော့ကျွန်တော်စိတ်ကောင်းဖြစ်တယ်။ဘာလို့လဲဆိုတော့သ
ူကလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာခြားထားရေးဝန်ကြီးဒေါက်တာဝင်းမြတ်ပါရှင်နောက်ပိုင်းမှာသူကွယ်လွန်သွားတာဒီနဲ့ပတ်သက်ပြီးတော့သုံးသက်ချက်တွေကိုပြေစုံနားဆင်ရပါမယ်။နောက်ရခိုင်ကချင်နဲ့ရှမ်းပြည်နယ်ကလူခွင်ချိုးဖောက်မှုတွေကြောင့်မြန်မာစစ်ဘက်နဲ့ရဲဘက်ကဒီထိပ်တန်းအရာရှိကြီးတွေကိုအမေရိကန်ပြည်ထောင်စုဘက်ကတန်ခတ်အရေးယူလိုက်တဲ့အပေါ်သုံးသက်ချက်တွေနဲ့အတူထိုင်းမှာတော့အလုရှင်ကတက်လိုက်တဲ့အတွက်ရှမ်းလူမျိုးတို့တည်ဆုံရတဲ့သတင်းပေးပို့ချက်တွေကိုနားဆင်ရဖို့ရှိပါတယ်။အခုရင်းဆုံးကတော့စနေညနေခင်းအတွက်နောက်ဆုံးရထားတဲ့သတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်။
ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကော်ဖီအာနန်ဒီကနေ့စနေနေ့မနက်စောပိုင်းမှာဆွစ်ဇာလန်နိုင်ငံဘန်မြူကဆေးရုံမှာကွယ်လွန်သွားခဲ့ပါတယ်။သူကွယ်လွန်ချိန်မှာဇနီးနာနီနဲ့သားသမီးတွေဖြစ်ကြတဲ့အမ်မာကိုဂျိုနဲ့နီနာတို့ကအနားမှာရှိနေခဲ့ပါတယ်။ကွယ်လွန်ချိန်မှာအသက်80အရွယ်ရှိပြီဖြစ်တဲ့ကော်ဖီအာနန်ဟာ1938ခုနှစ်မှာဂါနာနိုင်ငံမှာမွေးဖွားခဲ့ပြီး1998ခုနှစ်ကနေ2006ခုနှစ်အထိကုလသမဂ္ဂရဲ့ခုနှစ်ယောက်မြောက်အတွင်းမှုချုပ်ဖြစ်တာဝန်ထမ်းဆောင်ခဲ့သူပါသူဟာ2001ခုနှစ်ငင်းကြင်းလိုပဲဆူရှင်လည်းဖြစ်ပြီးတော့သူ့ရဲ့ငင်းကြင်းနဲ့တိမဲ့ရေးဆောင်ရွက်မှုတွေကြောင့်ကဘာကအလေးစားသူဖြစ်ပါတယ်ကုလသမဂ္ဂအတွင်းမှုချုပ်တောင်ဝန်ထမ်းဆောင်ပြီးမှမစ္စတာအာနန်ဟာကိုဖီအာနန်ဖောင်ဒေးရှင်းဥက္ထဖြစ်နေရောတောင်အာဖရိကသမ္မတဟောင်းနယ်ဆန်မန်ဒဲလာတည်ထောင်ထားတဲ့ The Elders အဖွဲ့ဥက္ထဖြစ်နေကဘာငင်းကြင်းရေးအတွက်ဆောင်ရွက်ခဲ့ပါသေးတယ်ကော်ဖီအာနန်အခုလိုဆုံးမသွားတာကြောင့်လေးစားပွဲကောင်းတဲ့အမျိုးမျိုးရှိသူတူဆုံးရှုံးတာဖြစ်တယ်လို့ကုလလက်အောက်ခံဒီ IOM နိုင်ငံတကာရွှေပြောင်းချေချနေထိုင်သူများဆိုင်ရာအဖွဲ့ကလည်းပြောပါရယ်မစ္စတာအာနန်ဟာ2016စက်တင်ဘာလမှာဖွဲ့စည်းလိုက်တဲ့ဒီရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုဦးဆောင်ဦးရွေးပြုသူလည်းဖြစ်ပါရယ်သမ္မတဒေါ်နယ်ထရမ့်ကသူ့အပေါ်တိုက်ခန့်ပြုသူတွေကိုနိုင်ငံတော်အဆင့်လုံခြုံရေးအရာယုံကြည်စိတ်ချသူတွေစီးရင်ကနေပယ်ဖြတ်နေတာကြောင့်အမေရိကန်ထောင်လိုင်းရေးတိုင်ဝမ်နဲ့အင်မီရောဂျာတင်းမာမှုတွေပိုးပြီးတော့ဆွေးရလာနေပါရယ်လက်ရှိတရားရေးဝန်ကြီးဌာနကအရာရှိ Bruce Orr ကိုယုံကြည်စိတ်ချသူများစီးရင်ကနေပယ်ဖျက်ဖို့သမ္မတ Trump ကအစီအစဉ်ရှိတဲ့အကြောင်းမနေ့ကပြောလိုက်ပါတယ်။ Bruce Orr ဟာစိတ်ပျက်ဖို့ကောင်းတဲ့သူသူ့ကိုတန်လျာရှိတဲ့မြန်မြန်ဖယ်ပြမှဖြစ်မယ်လို့လည်းသမ္မတ Trump ကသတင်းတော်တွေကိုပြောရတယ်။နိုင်ငံတော်အဆင့်လုံခြုံရေးအရာစိတ်ချသူများစီးရင်ကနေပယ်ဖျက်မဲ့သူတွေမှာ Bruce Orr တူအပါဝင်ဖြစ်တယ်လို့အင်ဂျီရောကအခုသတင်းပတ်အစောပိုင်းကပြောထားပါသေးတယ်။သမ္မတထရန့်ဟာမကြခင်တော့ကလည်းပဲ CIA အမေရိကန်ထောက်လိုင်းရေးအဖွဲ့ရဲ့ညွှန်ကြားရေးမှူးဟောင်းဂျွန်ဘရန်နန်ကိုလည်းနိုင်ငံတော်အဆင့်လုံခြုံရေးအရာယုံကြည်စိတ်ချသူတွေစီရင်တဲ့ကနေပြီးတော့ဖယ်ရှားခဲ့ပါတယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွယ်စည်းရုံးရဲ့အဖွဲ့မန်နေဂျာဟောင်းပေါ်မန်နဖို့တပေါ်တရားစွဲဆိုစစ်ဆေးမှုကိုကြီးကြပ်နေတဲ့တရားသူကြီးကသူ့ကိုတပ်ပြစ်မယ်လို့ချိန်ချောက်တာရရှိလို့ပြောထားပြီးလက်ရှိမှာအမေရိကန်တရားရေးဌာနဆိုင်ရာရဲတပ်ဖွဲ့အရာရှိတွေကအကာအကွယ်ပေးနေရပါတယ်။မန်နဖို့အမှုကိုကြားနာနေတဲ့ဂျူရီလူကြီးတွေရဲ့နာမည်ကိုသတင်းထောက်တွေကမေးရမှာလဲတရားသူကြီးအဲလစ်ကလုံခြုံရေးအကြောင်းပြချက်ကြောင့်မထုတ်ပြန်နိုင်ဘူးလို့ပြောပါတယ်။ဗဂျီးနီးပြည်နယ်တရားရုံးမှာမန်နဖို့ရဲ့အမှုကိုကြားနာချိန်မှာတော့အမျိုးသား6ဦးအမျိုးသမီး6ဦးပါတဲ့ဂျူရီလူကြီးအဖွဲ့ကအလုံးပိတ်အခန်းထဲကနေထောင်ခဲ့ကြတာပါအဲ့ဒီကြာနာမှုအတွင်းတရားရုံးရဲ့လှုပ်ထုံလုံနေတွေနဲ့အထိတ်ဗယ်ရီအပါအဝင်မေခွန်လေးခုကိုလည်းတရားလူကြီးဂျူရီလူကြီးတွေကတရားသူကြီးကိုမေးခဲ့ပါတယ်။သမ္မတဒေါ်နယ်ထရမ့်ကလည်းမန်နဖို့ရဲ့အမှုဟာအမေရိကန်နိုင်ငံအတွက်စိတ်မကောင်းစရာနေ့တနေ့ဖြစ်တယ်လို့ပြောပါတယ်။သူ့ရဲ့သူ့အတွက်ခဏကလေးအလုပ်လုပ်ပေးခဲ့ပေမဲ့မန်နဖို့ဟာလူကောင်းတယောက်ပါလို့လည်းသမ္မတထရမ့်ကသတင်းထောက်တွေကိုပြောဆိုခဲ့ပါတယ်။မန်နဖို့ကိုသမ္မတရဲ့လောက်ပိုင်ခွင့်နဲ့ပြစ်ဒဏ်ကလွန်ကျန်ခွင့်ပေးမလားဆိုပြီးသတင်းထောက်တွေမေးတာကိုတော့သမ္မတထရမ့်ကပြန်လည်ဖြေကြားခြင်းမရှိပါဘူး။
ကိုလံဘီယာနိုင်ငံကိုထပ်ပြေးတင်းရှောင်လာတဲ့တိုင်းနဲ့ချီတဲ့ဗင်နီဇူလာနိုင်ငံသားတွေကိုစီကူတာပေးဖို့အတွက်ကျန်းမာရေးဝန်ဆောင်မှုပေးနိုင်တဲ့ရေထက်ရေရင်တစည်းကိုအမေရိကန်ပြည်အောင်စုကဆီလုပ်ဖို့ရှိနေပါတယ်။ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကကိုလံဘီယာနိုင်ငံကနေဝါရှင်တန်ကိုပြန်လာမှသတင်းတောက်တွေကိုအဲ့ဒီအစီအစဉ်နဲ့ပတ်သက်ပြီးတော့ပြောလိုက်တာပါ။ USNS Comfort တင်မော့ကိုရေထက်အခြေစိုက်စစ်ကန်ရှိတဲ့ဒီ Norfolk မြို့ဗာဂျီးနီးယားပြည်နယ်ကနေဆက်လက်မှာဖြစ်ကြောင်းဝင်းကြီးမက်ဒစ်ကပြောပြီးမဲ့အစီအစဉ်အသေးစိတ်ကိုတော့ပြောမသွားပါဘူးအခုလိုရေတက်ဆေးရုံရေရင်ပို့မဲ့အစီအစဉ်ပေါ်ကိုလံဘီယာနိုင်ငံကလည်းဝမ်တာကျူစုကြောင်းနဲ့ဒီအစီအစဉ်ဟာလူသားချင်းစာနာထောက်ထားတဲ့အစီအစဉ်အနေနဲ့ဆောင်ရွက်တာဖြစ်ပြီးတော့စစ်သားတွေဆေးလွတ်တာမဟုတ်ပဲဆရာဝန်တွေဆေးလွတ်တာသာဖြစ်တယ်လို့မက်ဒစ်ကပြောပါတယ်ကိုလံဘီယာသမ္မတသစ်Ivan Dug နဲ့ရောကာကွယ်ရေးဝန်ကြီးနဲ့ဒီတောက်ကြနေကတွေ့ဆုံခြင်းမှာဆေးရုံတင်မော့ကိုဘယ်စိတ်ကမှစိုက်ကပ်ပြီးတော့စေကူတာမှုပေးမလဲဆိုတာကိုလည်းဆွေးနွေးခဲ့တဲ့အကြောင်းဝန်ကြီးဂျင်မက်ဒစ်ကပြောပါရခင်ဗျာ
။ရှီမင်းနိုင်ငံမှာ sorry ဦးဆောင်တဲ့ညမောင်းတပ်ဖွဲ့ရဲ့လက်တလောလှေချောင်းထိုးစစ်ချောင်းဈေးထဲမှာဖြတ်သွားတဲ့ကြောင်သားလေးတွေပါတဲ့ဘတ်ကားတစ်စင်းကိုထိမှန်ပြီးကလေး40အပါအဝင်လူပေါင်း50တဦးသေဆုံးခဲ့ရတဲ့တိုက်ခိုက်မှုမှာအမေရိကန်လုံဆီလက်နက်တွေအသုံးပြုခဲ့တယ်လို့လက်နက်အရေးကျွမ်းကျင်သူတွေကကိုးကားပြီး CNN သတင်းဌာနကပြောပါရတယ်။တိုက်ခိုက်မှုဖြစ်အပြေရယူထားတဲ့တပ်ပုံတွေထဲမှာတွေ့ရတဲ့ခြွန်ထက်တဲ့ပစ္စည်းအပိုင်းစားတစ်ခုကိုကြည့်ပြီးတော့လက်နက်အရေးကျွမ်းကျင်သူတွေကအဲ့ဒီလိုပြောဆိုကြောင်း CNN သတင်းဌာနကမနေ့တောက်ကြနေမှာပြောဆိုသွားတာပါ။အဲ့ဒီပောက်ကွဲပစ္စည်းပေါ်မှာပါတဲ့နံပါတ်အရာဒီဘုံးဟာကဘာမှာလက်နက်နဲ့ချက်တိုက်လျင်အကြီးအကျယ်ထုတ်လုပ်တဲ့အမေရိကန်ကုမ္ပဏီတစ်ခုဖြစ်တဲ့ Lockheed Martin ကထုတ်လုပ်ပြီးအမေရိကန်ကာကွယ်ရေးဌာနကိုသွင်းနေတဲ့229ကီလိုဂရမ်ရှိတဲ့လေဆာနဲ့လမ်းညွှန်ပေးတဲ့ MK82 ဘုံးဖြစ်တယ်လို့ CNN ကပြောဆိုသွားတာပါ။အဲ့ဒီလေကြောင်းတိုက်ခိုက်မှုကြောင့်ကလေးငယ်56ဦးအပါအဝင်လူပေါင်း89ဦးတို့လည်းထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။ဆော်ဒီဦးဆောင်တဲ့ညမောင်တက်ခွင့်ပြောခွင့်ရသူကတော့အဲ့ဒီလေးချောင်းတတ်ခဲမှုကဈေးတက်ကဟူသီသဘုံတွေကိုပြစ်မှတ်ထားကြတာဖြစ်ပြီးလူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေနဲ့ကန့်ညှိမှုရှိတယ်လို့ဒီလအစောပိုင်းမှာပြောဆိုထားပါတယ
်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိဆိုင်းတိုမီတာ70 kHz 1683ညဆိုင်းတိုမီတာ19 kHz 15565နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။စနေနေ့နေ့ကင်းသတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါတယ်ခင်ဗျာ။ရခိုင်ပြည်နယ်က Ranger Muslim တွေနဲ့ကချင်နဲ့ရှမ်းပြည်နယ်တွေကလူနည်းစုတိုင်းရင်းသားတွေပေါ်ဆိုးရွားတဲ့လူခွင့်ကျူးပေါင်းမှုတွေကျွလွန်နေဆိုတဲ့ဆွဆွဲချက်နဲ့မြန်မာတပ်မတော်ကအရာရှိကြီး3ဦးနဲ့နေကြားဆောင်တပ်ကအရာရှိတို့အပြင်တပ်မ69နဲ့တပ်မ33တို့ကတပ်ဖွဲ့ဝင်တွေကိုအမေရိကန်ပြည်အောင်စုကတန်ခတ်အေးအေးယူလိုက်ပါတယ်။မြန်မာလုံခြုံရေးတပ်ဖွဲ့တွေဟာလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုလူအစုအဝေးလိုက်တပ်ဖြတ်မှုလိမ်မိုင်းစော်ကားမှုဥပဒေမဲ့တပ်ဖြတ်မှုနဲ့တခြားဆိုးရွားတဲ့လူခွင့်ချိုးဖောက်မှုတွေကိုမြန်မာနိုင်ငံတော်ဝန်ကလူနည်းစုတိုင်းရင်းသားတွေပေါ်ကျူးလွန်လာကြောင်းဒါလောက်ကြီးမားတဲ့ဘေးဒုက္ခခံစားရမှုတွေအတွက်တာဝန်ရှိသူတွေကိုလိုရဲကိုတာဝန်ယူစေရေးအမေရိကန်ဆိုရရဲ့ကျေးရွံ့တဲ့မဟာဗျူဟာတစ်ခုအနေနဲ့တစိမ့်တစ်ပိုင်းအနေနဲ့အဲ့ဒီဆိုရတဲ့လောက်ရက်တွေကိုကျူးလွန်တဲ့တပ်ဖွဲ့တွေနဲ့ခေါင်းဆောင်တွေကိုဗန္ဒာရေးဌာနကတန်ခတ်အေးအေးယူတာဖြစ်ပါတယ်လို့ဗန္ဒာရေးဌာနစံဖက်ဝါဒရေးရတဲ့ဗန္ဒာငွေကြေးပိုင်းစုံစမ်းထောက်လှမ်းမှုဆိုင်ရာအငြေရန်ဝင်ကြီးစီဂဲမန်ဒယ်ကာကဒီတန်ခတ်အေးအေးယူမှုကိုထုတ်ပြန်တဲ့ဩဂုတ်လ18ရက်နေ့ဒီကြေညာချက်မှာပြောဆိုထားပါတယ်အခုလိုရေးယူတန်ခတ်မှုနဲ့ပတ်သက်ပြီးတော့ Washington DC မှာရှိတဲ့မြန်မာတန်ရုံးရဲ့ထုတ်ပြန်ချက်မှာတော့ဒီတန်ခတ်ရေးယူမှုချမှတ်တာကိုသိရှိတဲ့အကြောင်းမြန်မာနဲ့အမေရိကန်နိုင်ငံကြားနီးကပ်စွာပူးပေါင်းဆောင်ရွက်နေတဲ့အပြင်နိုင်ငံတော်ဝန်တည်ငြိမ်အေးချင်းရင်းနဲ့တရားဥပဒေစိုးမိုးရေးကိုအလေးထားဆောင်ရွက်နေကြောင်းနဲ့ဥပဒေချိုးဖောက်သူတွေကိုလည်းဥပဒေနဲ့အညီရေးယူမယ်လို့ဖော်ပြထားပါတယ်။တောက်ကြနေမှာပဲရိုဟင်ဂျာတွေကိုဒီကူညီပံ့ပိုးရေးနဲ့ကျူးလွန်ထားတဲ့တပ်ဖြတ်မှုတွေအတွက်တာဝန်ရှိသူတွေကိုလိုရက်ကိုတာဝန်ခံမှုရှိစေရေးအမေရိကန်ဆိုရအနေနဲ့နောက်ထပ်အရေးယူဆောင်ရွက်ဖို့ဒီအမေရိကန်နိုင်ငံရေးပါတီကြီးနှစ်ယောက်ကအထက်လွှတ်တော်အမတ်18ယောက်ကနိုင်ငံခြားရေးဝန်ကြီးမိုက်ဖွန်ပေယိုစီကိုလိတ်မှုပြီးတော့စာရေးသားတိုက်တွန်းထားပါသေးတယ်ခင်ဗျာ။
တရုတ်သမ္မတရှီကျင်းပင်ဟာမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်ရဲ့ဖိတ်ကြားချက်အရလာမယ့်လမှာပျုံယန်းကိုတွားရောက်ဖို့ရှိပါတယ်။မြောက်ကိုရီးယားနိုင်ငံတည်ထောင်တဲ့အနှစ်90ပြည့်အခမ်းအနားကိုတက်ရောက်ဖို့တွားရောက်မှာဖြစ်တယ်လို့စင်ကာပူနိုင်ငံထုတ် The Straits Times သတင်းစာမှာဖော်ပြပါရတယ်။တဟာ2012ခုနှစ်မှာသမ္မတတောင်ဝန်ဆက်တင်ထမ်းဆောင်ခဲ့တဲ့သမ္မတရှီရဲ့ပထမဆုံးမြောက်ကိုရီးယားနိုင်ငံခီးစဉ်ဖြစ်လာမှာပါ။လွန်ခဲ့တဲ့7နှစ်2005ခုနှစ်တုန်းကတော့တရုတ်သမ္မတဟောင်းဟူကျင်းတောင်မြောက်ကိုရီးယားကိုနောက်ဆုံးတွားရောက်ခဲ့တယ်လို့ဒီကနေ့ထုတ် The Straits Times သတင်းစာကသတင်းတွေမှာဖော်ပြပါရတယ်။ လိုအလဲအပတ်သွားမဲ့သတင်းဖဲကရတဲ့ဆိုတာသတင်းစာကဖော်ပြခြင်းမရှိသလိုတရုတ်နိုင်ငံခြားရေးဌာနကိုဆက်သွယ်ရမှာလဲမှတ်ချက်ပေးဖြေကြားခြင်းမရှိပါဘူး။မြောက်ကိုရီးယားတည်ထောင်တဲ့အနည်း90ပြည်အခမ်းအနားကိုလာမယ့်စက်တင်ဘာလ9ရက်နေ့မှာကျင်းပဖို့ရှိနေပြီးသမ္မတရှိရဲ့ခီးစဉ်ဟာနောက်ဆုံးအချိန်ရောက်မှပြောင်းလဲသွားတာမျိုးဖြစ်နိုင်သေးတယ်လို့ District Time ကပြောပါတယ်။တရုတ်နိုင်ငံဟာမြောက်ကိုရီးယားအတွက်အရေးပါဆုံးကုန်သွယ်ဖက်နိုင်ငံဖြစ်သလိုတရုတ်နိုင်ငံကိုလည်းမြောက်ကိုရီးယားကောင်ဆောင်ကင်ဖက်ကဒီနှစ်အတွင်း3ချိန်တွားရောက်လက်ပတ်ပြီးပါပြီ။အဲ့ဒီခီးစဉ်အတွင်းနှစ်နိုင်ငံကြားစီးပွားရေးရာပူးပေါင်းဆောင်ရွက်ကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်
။ Pakistan Tehreek I SF PTI ပါတီကောင်ဆောင်နာမည်ကျော် Cricket Azhar Zama Imran Khan ဟာဒီကနေ့မှာ Pakistan ဝန်ကြီးချုပ်ဖြစ်ကျန်းသစ်စာချင်းဆွလိုက်ပါတယ်။ Pakistan လွတ်တော်ကနေတောက်ကြနေမှာခန်းကိုဝန်ကြီးချုပ်ဖြစ်တင်မြှောက်လိုက်တာဟာနှစ်90ကာလအတွင်းပြည်ပကရီစစ်ဘက်ကဝင်ရောက်ဆက်ဖက်လို့ရှိတဲ့အစင်နာကနေခွတ်ထွက်ပြီးဒါဟာဒုတိယအကြိမ်မြောက်ဒီမိုကရေစီနည်းလမ်းကျငြင်းငြင်းချမ်းချမ်းနဲ့အာဏာလွှဲပြောင်းရယူနိုင်ခဲ့တာဖြစ်ပါတယ်အသက်65နှစ်အရွယ်ခန်းဟာအောက်လွတ်တော်က282မဲတဲက186မဲရရှိခဲ့တာဖြစ်ပါတယ်အမေရိကန်ရဲ့ဆက်ဆံရေးအဆိုရဆုံးအချိန်မှာပါကစ္စတန်ဝန်ကြီးချုပ်တစ်ဖြစ်လာတဲ့ခန်းအနေနဲ့အကြီးမားဆုံးယူဆမဲ့ပြဿနာကစီးပွားရေးကိစ္စဖြစ်တယ်လို့စစ်ပွဲတွေဖြစ်ပွားနေတဲ့အင်းနီဂျင်အာဖဂန်နစ္စတန်နိုင်ငံကပြည်ပခါတွေကလည်းဒေသတွင်းအတွက်လုံခြုံရေးအတွက်စိန်ခေါ်မှုတစ်တည်းရဲ့ဖြစ်လာနေပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံမှာဖြစ်ခဲ့တဲ့သတင်းဘက်ကလူ190ကျော်တိဆုံးခဲ့ရတဲ့ရေကြီးရေရှမ်းမှုမှာဖြစ်ပွားရေကြီးရေရှမ်းမှုတွေဖြစ်ပွားနေတဲ့နိုင်ငံတောင်ပိုင်းကာလာလာပြည်နယ်ကလူပေါင်းထောင်နဲ့ကြီးဟာသူတို့ကိုလက်ရောက်ကယ်တင်ဖို့ဒီကနေ့စနေနေ့မှာစောင့်မျှော်နေကြသလိုဒေသရင်းရေတွေဆက်ကြီးနေတာကြောင့်အကူအညီတွေထပ်ပေးဖို့ဒေသတာဝန်ရှိသူတွေကလည်းတောင်းဆိုနေပါတယ်ပြည်နယ်ရင်းတချို့အပိုင်းတွေကတော့အလုံးဝအရေးဖုံးလွှမ်းသွားပါတယ်ဒီကနေ့မနေ့ပိုင်းမှာပဲဒေသရင်းနေရာတချို့မှာမေမိုးတဲထန်စွာရွာသွန်းလာတဲ့အတွက်ကယ်ဆယ်ရေးအဖွဲ့တွေစီလုပ်ဖို့လည်းခက်ခဲနေပါတယ်
စနေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်နဲ့နန်းလောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်ကုလသမဂ္ဂအတွင်းမှူးချုပ်ဟောင်းမစ္စတာကူဖီယာနဲ့ဟာဒီကနေ့ဆွစ်ဇာလန်နိုင်ငံမှာကွယ်လွန်သွားခဲ့ပြီးဖြစ်ပါတယ်ကုလသမဂ္ဂရဲ့80မြောက်အတွင်းမှုချုပ်ဖြစ်တာဝန်ထမ်းဆောင်ခဲ့သူအသက်80အရွယ်ကိုဖီအာနန်ဟာနိုင်ငံတကာကမြန်မာနိုင်ငံနဲ့ပတ်သက်ပြီးအာရုံစိုက်နေတဲ့အရေးတစ်ခုဖြစ်တဲ့ရခိုင်ပြည်နယ်ပဋိပက္ခဖြေရှင်ရေးရခိုင်ပြည်နယ်အကြံပေးကော်မရှင်ကိုဦးဆောင်သူလည်းဖြစ်ပါတယ်။ညီညာရေးနိုဘယ်ဆုရှင်လည်းဖြစ်တဲ့ကိုဖီအာနန်အခုလိုဆုံးမသွားတဲ့အပေါ်မှာတော့သူနဲ့အတူမြန်မာအရေးလက်တွဲလုပ်ကိုင်ခဲ့သူတွေကကြီးမားတဲ့ဆုံးရှုံးမှုဖြစ်ရှုမြင်ကြပါတယ်။သူတို့ရဲ့ဆုတောင်းခဲ့တဲ့အကြောင်းတွေကိုတော့စူးစီးတင်ပြထားတာနားဆင်ပါရှင်။ကုလသမဂ္ဂတွင်မှုချုပ်ဟောင်းကိုဖီအာနန်ဟာ2012ခုနှစ်ငြိမ်းချမ်းရေးနိုဘယ်ဆုရှင်ဖြစ်ပြီးတော့သူ့ရဲ့ငြိမ်းချမ်းရေးနဲ့သိမြတ်ရေးဆောင်ရွက်မှုတွေကြောင့်ကမ္ဘာကလေးစားရသူဖြစ်ပါတယ်။သူဟာ2016စက်တင်ဘာလမှာတော့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုတိုင်ဖွဲ့စည်းလိုက်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့သူလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်အရေးကိုဖီအာနန်ရဲ့ဥစားအကြံပေးမှုတွေကိုအကောင့်ထည့်ဖော်၍ဆောင်ရွက်နေသူဖြစ်တဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရခြားထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကတော့အခုလိုကိုဖီအာနန်ကွယ်လွန်တဲ့သတင်းကြားရတဲ့အပေါ်မှာမြန်မာနိုင်ငံအတွက်ကြီးမားတဲ့ဆုံးရှုံးမှုတစ်ခုဖြစ်ရှုမြင်ပါတယ
်။ဟုတ်ကဲ့။တန်ခွချက်တွေကရကျက်စနာဖြစ်ခဲ့တဲ့ရခိုင်ပြည်နယ်တစ်ခုလုံးရဲ့ပြည်ထောင်စုအကြံရေးနဲ့ဖော်ပြထုတ်ချက်ရေးကိုအဓိကအကြံပြုခဲ့တာဖြစ်ပါတယ်ဒါဒီအကုန်လုံးပါလေ။ဆိုတော့ဒါရင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒါတွေကိုဒီချက်ချင်းကြိုးရှိနိုင်မယ်ကျွန်တော်နိုင်ငံအတွက်ကြိုးရှိမယ်ဟာတွေကျွန်တော်နိုင်ငံမှာရှိတဲ့လက်ရှိဥပဒေတွေနဲ့တော့တိုက်ညီမယ်ဟာတွေဒါတွေကိုကျွန်တော်အကုန်လုံးတက်နိုင်ဖို့ကောင်းတဲ့ပေါ်ခဲ့တယ်။ဆက်ပြောလဲကျွန်တော်တို့ပြည်ထောင်စုအကြံနဲ့ဖော်ပြထုတ်ချက်ရေးကိုဆက်လက်ဆောင်ရွက်သွားမှာ။အဲ့တော့ဒါကြီးကြီးဒီကံပြည့်တယ်မှာဥဆောင်ပြီးခဲ့တဲ့သူတယောက်ဖြစ်တဲ့အတွက်ကြောင့်မျိုးပြဆက်ကူပြန်နဲ့ဆုံးနိုင်တဲ့ပတ်သက်ပြီးတော့ကျွန်တော်တို့စိတ်မကောင်းဖြစ်တယ်။ဘာလို့လဲဆိုတော့ तू ကဟိုနိုင်ငံတကာမှာเนาะအများကြီးအကျိုးပြုနိုင်တဲ့ပုဂ္ဂိုလ်တယောက်ဖြစ်တယ်ပေါ့နော်။ဒါကြောင့်ကျွန်တော်တို့အနေနဲ့တော့စိတ်မကောင်းဖြစ်မိပါတယ်။ကျွန်တော်တို့ပုံမှန်ဆင်လာရဆိုရင်เนาะကောင်းမှုပြုလုပ်ခဲ့တဲ့ဒီကကောင်းတဲ့အနာဂတ်ရရှိမှာဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့ကတော့စုမကောင်းတောင်းပြီးတယ်ပေါ့နော်။ကောင်းမှုနဲ့ဘဝမှာရရှိပါစေ။
မြန်မာနိုင်ငံကုလသမဂ္ဂရန်ကုန်ရုံးရဲ့ပြန်ကြားရေးတာဝန်ခံဦးဝေဝင်းကတော့ကုလသမဂ္ဂတွင်မှုကြောင့်ဟောင်းကိုဖီအာနန်နဲ့အတူမြန်မာပြည်တွင်းကခီးစဉ်တိုင်းအတူလိုက်ပါခဲ့သူဖြစ်ပါတယ်။ကိုဖီအာနန်အခုလိုရုတ်တရက်ဆုံးမသွားတဲ့သတင်းကိုကြားရတော့သူတော်တော်လေးအံ့ဩသင့်ပြီးစိတ်မကောင်းဖြစ်ရတာပါ
။ယုံတော်မယုံနိုင်ဘူးကြီး။ယုံတော်မယုံနိုင်ဘူးကြီး။ဘာလို့ဆိုတော့တော်တော်အားပဲဟာမြန်မာနိုင်ငံလောက်ကိုတူလာတော့တယ်။လာတော့ပြီးအဲ့ဒီကောင်လည်းတွေ့လိုက်ရတယ်။ဟိုသူနဲ့လည်းဟိုစကားပြောလိုက်ရတယ်။ဆိုတော့ဒီလောက်ကျေတူတူလေးပါဒီလိုပေါ့ခွဲခွာသွားမယ်လို့လည်းမထင်ခဲ့ဘူးပေါ့နော်။ဒါကမြန်မာနိုင်ငံကတော့ကဘာပြည့်စုံအများကြီးဒီအကျိုးဆောင်နေပါတယ်။ liberal ဆူရှင်နဲ့ချစ်ခဲ့တယ်ဆိုတော့ပြီးရတယ်။မြန်မာနိုင်ငံအတွက်ဒီမကောက်ကဘာပြည့်ပါဆူရှင်ဘုံရှင်မျိုးကဟိုပြဿနာတွေအတွက်လည်းဆူရှင်မျိုးပါ
မြန်မာနိုင်ငံရေးလူခွေရေးညီညာရေးကိုဒီဇိုင်းမမဆောင်ရွက်ခဲ့သူနိုဘယ်ညီညာရေးဆုရှင်ကိုဖီအာနန်ကွယ်လွန်ခဲ့ရတဲ့အပေါ်ညီညာရေးအတွက်ဆုံးရှုံးမှုတစ်ခုဖြစ်မြန်မာလူခွေရေးလှုပ်ရှားသူတဦးဖြစ်တဲ့ညီညာချင်းမြန်မာရဲ့ဒါရိုက်တာဦးအောင်မျိုးမင်းကယူဆပါတယ
်ကိုဖီအာနန်ဆုံးသွားတာကိုကျွန်တော်ကြားတဲ့အခါမှာစိတ်မကောင်းဖြစ်မိပါတယ်။ဘာကြောင့်လဲဆိုတော့သူ့အနေနဲ့ကုလသမဂ္ဂမှာနှစ်ချိန်တိုင်တိုင်အထွေအထွေမှုချုပ်ကတာဝန်ထမ်းဆောင်ခဲ့တယ်လို့ကပ္ပညီချင်းရေးနိုဘယ်ဆုပိုင်ရှင်လည်းဖြစ်တယ်။အထူးသဖြင့်ကုလသမဂ္ဂနဲ့ပတ်သက်ပြီးပြုပြင်ပြောင်းလဲရေးမှာတကယ့်ကိုအားကျွမ်းတဲ့လုပ်ခဲ့တဲ့2006ခုနှစ်ပါဝင်ရင်ကျွန်တော်ပြန်မသတိရပါတယ်အထူးသဖြင့်ကုလသမဂ္ဂကိုလူခွေကော်မရှင်ကနေလူခွေကောင်စီကိုပြောင်းမှုအတွက်တကယ့်အတိအကထွန်းထွန်းတိုက်တိုက်နဲ့လှုပ်ဆောင်ခဲ့တဲ့အထက်မှာသူလည်းပါပါတယ်သူ့ရဲ့လှုပ်ဆောင်မှုကမှတ်ချက်တင်ဖန်ထိခဲ့ပါတယ်အဲမြန်မာပြည်ရေးမြင့်ရတာသူကိုဖီအာနန်ကော်မရှင်ကိုဖီအာနန်ကော်မရှင်လို့တော့လူရီယာပြောကြပါတယ်မြန်မာနိုင်ငံရဲ့ဒီဖြစ်ပျက်နေတဲ့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတော့သူ့အနေနဲ့မြန်မာပြည်ကိုမကြာခဏလာရောက်ပြီးလေ့လာခဲ့တာတွေတော်တော်သူ့ရဲ့တင်ပြချက်တွေကိုအကောင့်ထည့်ဖို့ဖို့အတွက်အစိုးရကိုယ်တိုင်ကဒါတွေကိုလေးစားလိုက်နာခဲ့တာကြည့်မယ်ဆိုရင်တော့မြန်မာပြည်အရေးကိုလည်းသူ့အနေနဲ့စိတ်ဝင်စားပြီးလှုပ်ဆောင်ခဲ့တယ်အခုချိန်အထိမြန်မာပြည်အရေးနဲ့ပတ်သက်ပြီးတော့သူ့အနေနဲ့တက်ဆွမ်းတဲ့အချိန်အထိကိုသူကြိုးပမ်းလှုပ်ဆောင်ခဲ့တာမြန်မာပြည်ရဲ့လူခွေနဲ့ကျွန်တော်နိုင်ငံတကာဆက်ဆက်တဲ့နေရာမှာသူပါဝင်ပါတယ်။အဲတော့မြန်မာပြည်အရေးကိုလှုပ်ဆောင်ခဲ့တဲ့သူတွေမြန်မာပြည်သူတယောက်နေနေကောလူခွေရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂပုံမအားကောင်းလှုပ်ဆောင်ခဲ့တဲ့သူအတွက်ကိုလူခွေလှူရှားသူတွေအနေနဲ့ကျွန်တော်အနေနဲ့ဝမ်းနည်းတဲ့အကြောင်းပြောကြားလိုပါတယ
်။မြန်မာနိုင်ငံအရေးဆောင်ရွက်ခဲ့သူကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ကွယ်လွန်ခဲ့ရတဲ့အပေါ်ကချင်လူခွေလှူရှားသူတဦးဖြစ်တဲ့ဦးစောချက်ကလည်းကိုဖီအာနန်ကောင်းရာသူကြီးလာပါစေကြောင်းအခုလိုဆုမွန်ကောင်းတောင်းပေးပါတယ်
။အဲမစ္စတာကိုဖီအာနန်ဆုံးသွားတဲ့အခါကျွန်တော်တို့ဒီလူပြည်သားတွေနည်းနည်းလေးတော့ဟောပေါ့ဆုံးချုံနေတာမျိုးအကြည့်ကြီးတဲ့လို့ကျွန်တော်တို့အဲနည်းနည်းကြည့်တော့ဝမ်းနေတာပေါ့နော်ပြီးတော့အခုသူကလည်းဘယ်လိုခေါ်မလဲဆိုတော့ဒီရခိုင်အရေးတို့ကိစ္စတို့ကျွန်တော်တို့မြန်မာနိုင်ငံအရေးဆိုရင်တွတ်တွတ်တံပါနဲ့တူအများကြီးကျွန်တော်တို့တွေးခဲ့ဖို့ပါတယ်ဆုံးခဲ့ဖို့ပါတယ်အဲ့ဒါတွေကျွန်တော်တို့အိမ်မပြုတ်ပါတယ်ကျွန်တော်တို့သူဆုံးပါသွားပါတော့လဲပေါင်းရင်ပုံနဲ့ပေါ့နော်သူလာရလမ်းအတိုင်းတဲ့ကျွန်တော်တို့ကောင်းမွန်စွာနဲ့ဆုတောင်းပေးလိုပါတယ
်ကွယ်လွန်ချိန်မှာတော့အသက်80အရွယ်ရှိပြီဖြစ်တဲ့ကိုဖီယာနဲ့ဟာ1998ခုနှစ်ဇန်နဝါရီလကနေ2016ခုနှစ်ဒီဇင်ဘာလအထိကုလသမဂ္ဂရဲ့80မြောက်အတွင်းမှုချုပ်ဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်ရှင
်တော်ရရှိများရှင်သို့တော်မှာတရင်ရယူနေတဲ့မီဒီယာသမားတွေကိုစက်မှတ်ပေးဖို့တက်မော်တာကိုစေရီကတိုက်တွန်းလိုက်တဲ့အတွက်သို့တော်တွင်တရင်ရယူခွင့်အပေါ်မိကုန်းတွေလည်းတကြောပြန်ချက်ပေါ်လာနေပါတယ်သို့တော်ထဲမှာကိုစလေတွေရဲ့အပြုမူဆောင်ရွက်ချက်တွေကိုအနည်းငယ်စောင့်ကြည့်တရင်ရယူတာဟာပုဂ္ဂလိကလွတ်လပ်ခွင့်တွေကိုထိပါရာရောက်နေပါသလားနေတူဝါလူလူဘဝအတွက်အရေးကြီးတဲ့မူဝါဒတွေကိုဆွေးနွေးဆုံးဖြတ်နေတဲ့ကိုစလေတွေအပေါ်မီဒီယာတွေကစောင့်ကြည့်ပြီးတရင်ဖော်ပြဖို့ကပိုးပြီးတော့အရေးကြီးသလားစူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။လွှတ်တော်တွင်သတင်းရယူခွင့်အပေါ်သောရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာburmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်နေတာပေးပို့ထားနိုင်ပါတယ်။ဒီနေ့ညတိုက်ရိုက်လေလာအစီအစဉ်ကပြန်ဆိုပါရစေ
။ဒီကနေ့ညတိုက်ရိုက်လေလာအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။ရခိုင်နဲ့ကချင်ရှမ်းပြည်နယ်တွေကလူခွေချိုးဖောက်မှုတွေကြောင့်ဒီတပ်ဖက်ကအရာရှိတွေကိုအမေရိကန်ကတိုက်ခတ်ယူလိုက်တဲ့သတင်းကိုလည်းတင်ဆက်ပေးကြပါရယ်။ရခိုင်ကချင်နဲ့ရှမ်းပြည်နယ်တွေမှာဆိုးဝါးလာတဲ့လူခွေချိုးဖောက်မှုတွေရှိခဲ့တဲ့အတွက်ဆိုပြီးမြန်မာစစ်ဘက်ကထိတ်တန်းအရာရှိကြီး3ဦး၊ရဲဘက်ထိတ်တန်းအရာရှိကြီး2ဦးနဲ့တပ်မတော်တပ်မနှစ်ခုအပေါ်မှာအမေရိကန်ပြည်ထောင်စုကမနေ့ဩဂုတ်လ18ရက်နေ့တောက်ကြားနေမှာပဲတန်ခတ်အရေးယူချမှတ်လိုက်ပါရယ်။အခုလိုမျိုးအမေရိကန်ပြည်ထောင်စုကတန်ခတ်အရေးယူမှုချမှတ်လိုက်တဲ့အပေါ်မှာတော့အမေရိကန်ပါဝင်နိုင်ငံတကာနဲ့ထိတွေ့ဆက်ဆံပြီးတော့ယုံကြည်မှုပို့ပြီးတော့အောင်ဆောင်ရွက်ဖို့မြန်မာတာဝန်ရှိတဲ့သူတွေအနေနဲ့အရေးကိစ္စတွေမှာကင်တွယ်ဖြေရှင်းရမှာပို့ပြီးသတိကြီးကြဖို့အကြံပြုကြပါတယ်ကိုကျော်ကျော်သိန်းပြောပြပေးပါရှင
်မြန်မာနိုင်ငံကစိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုကျူးလွန်သူတွေကိုလို့ရတဲ့ကိုတာဝန်ယူစေဖို့နိုင်ငံတကာရဲ့ဂျိုးပန်းလူဆောင်ခြင်းအနေနဲ့အခုလိုတန်ခတ်အရေးယူမှုချမှတ်တာဖြစ်တယ်လို့အရေးယူမှုချမှတ်တဲ့အမေရိကန်ဘန်ဒါရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်မြန်မ
အခုရေးယူတဲ့ပုံစံဟာအရင်ကာလတွေတုန်းကလုပ်ဘူးတဲ့ပုံစံတွေနဲ့မတူဘဲအတိအကျရေးယူတဲ့ပုံစံဖြစ်တာကြောင့်ဒီနဲ့တည်းလို့အမေရိကန်ခြေဆိုင်မြန်မာရေးလည်လာသူဒေါက်တာတင်းဆွေကပြောပါတယ
်ပရမတ်ချက်ကတော့ကျွန်တော်တို့မြန်မာနိုင်ငံသားတွေလို့တခြားနိုင်ငံတခုကနေပြည်ထောင်ခါရေးယူရဲဆိုတော့ဒါတော့အိမ်မကောင်းတဲ့အပေါ့ဒီဆိုရလက်ထက်မှာလူခွင့်ကြီး6ပေါက်ကိုချောင်းပြပြီးတော့အရေးယူမှုတွေမျိုးမျိုးလုပ်ခဲ့ပါတယ်အဲ့ဒီတုန်းကတော့မြန်မာနိုင်ငံတခုလုံးအပေါ်မှာခြားတဲ့ကိုဆိုင်ဆိုင်ခေါ်တဲ့တန်ခါရေးယူမှုတွေဖြစ်ခဲ့ပါတယ်ခုနောက်ပိုင်းမှာတော့ဥပမာဒီမှာပြောင်းလဲတူတူရှိလာတဲ့နောက်ပိုင်းမှာတော့ဒီပြစ်မှတ်ထားအရေးယူမှုတွေလှုပ်လာတယ်နိုင်ငံပြည်တော်စုကစနစ်တကျလေးလာပြီးတော့သူတို့နိုင်ငံရဲ့နိုင်ငံရေး policy အရလှုပ်တာလို့ကျွန်တော်မြင်နေတယ်အထောက်တာခိုင်ပါတယ်ညှင်းဆုပ်ရည်ဒီဒီကြမ်းတာသိမှုတွေကိုလှုပ်ပြီးမှသူကဆုံးဖြတ်ချက်ချတာဖြစ်တဲ့အတွက်ဒီဟာလေးနက်မှုရှိတယ်လို့ကျွန်တော်ယူဆပါတယ
်ရမုံမျိုးအခြေဆိုင်မြန်မာရေးလည်လာသူဒေါက်တာရမုံမျိုးတင်ကလည်းအမေရိကန်နေနဲ့အသေးအချာစဉ်းစားလှုပ်ဆောင်တဲ့လုပ်ရတခုအဖြစ်ယူဆပါတယ
်ဒီအမေရိကန်ထုတ်ပြန်ဖို့အတွက်ဒီအမေရိကန်အစိုးရအပိုင်းမှာရောနောက်အမေရိကန်သွတ်တော်အပိုင်းမှာရောတော်တော်လေးကိုအချိန်နဲ့ဆွေးနွေးပြီးတော့ချင်းချင်းချင်းချင်းနဲ့ဖြားနဲ့ခြေလမ်းတခုလို့ကျွန်တော်တော့မြင်ပါတယ်တကယ်တမ်းကတော့ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲမှာရခိုင်ရေးနဲ့ပတ်သက်ပြီးတော့နိုင်ငံတကာရဲ့ယုံကြည်မှုပြန်ပြီးရဖို့အရေးတကြီးလိုအပ်နေတဲ့အနေအထားဖြစ်ပါတယ်အဲ့ဒီကွာကြောင့်မလို့ကျွန်တော်တို့နိုင်ငံအနေနဲ့ကုလသမဂ္ဂနဲ့ရောအမေရိကန်ဘာဝင်နိုင်ငံတကာအတိုင်းဝိုင်းနဲ့ရောဖြည့်တွေ့ဆက်ဆံပြီးတော့ယုံကြည်မှုပေးကြအောင်မဖြစ်မနေဆောင်ရွက်ရမယ်အနေအထားမျိုးမှာရှိနေပါလေ။အဲ့ဒါရှိအမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့အရေးယူမှုနဲ့ပတ်သက်ပြီးတော့လည်းပဲမြန်မာအစိုးရအနေနဲ့ဖြည်းဖြည်းရောရောချေချေပြန့်ပြန့်ချင်းကပ်ဖြည့်ရှင်းဆောင်ရွက်နိုင်မှုအရေးကြီးတယ်လို့မြင်ပါလေ
။အမေရိကန်ရဲ့ဒီကြိမ်ဒဏ်ခတ်အရေးယူမှုထဲမှာအမတ်သုံးစစ်စင်ရေးအထူးအဖွဲ့မှလုပ်ခဲ့သူဒုတိယဗိုလ်ချုပ်ကြီးဟောင်းအောင်ကျော်သောအမတ်ဆန်ကစစ်စင်ရေးကုကဲမှုဌာနချုပ်မှုဘူမှုချုပ်ခင်မောင်ဆိုးနေကြားဆောင်တပ်ဖွဲ့မှူးဟောင်းရဲမှုချုပ်သူရဆန်းလွင်တပ်မကိုကိုတပ်မမှုလုပ်ခဲ့သူဘူမှုချုပ်ခင်လိုင်တို့နဲ့အတူတပ်မကိုကိုနဲ့တပ်မသုံးသုံးတို့ပါပါဝင်ပါတယ်ဒီထက်ကဒုဗိုလ်ချုပ်ကြီးဟောင်းအောင်ကျော်သောကို2018ခုနှစ်မတ်လ6ရက်နေ့ကတည်းကတာဝန်ထမ်းဆောင်ခွင့်ရနာထားကြောင်းတပ်မတော်ကဇွန်လမှာသတင်းထုတ်ပြန်ထားပါတယ်ဒုဗိုလ်ချုပ်ကြီးဟောင်းအောင်ကျော်သောဘူမှုချုပ်ခင်မောင်ဆိုးနဲ့ရဲမှုချုပ်သူရဆန်းလွင်တို့ဟာဒီကရဲဇွန်လမှာဥရောပသမဂ္ဂ EU နဲ့ကနေဒါတို့ကဒဏ်ခတ်အရေးယူတဲ့စီးရင်ထဲမှာလည်းပါထားသူတွေပါအမေရိကန်ရဲ့အခုဒဏ်ခတ်အရေးယူမှုချမှတ်ချိန်မတိုင်ခင်ကပဲရခိုင်ပြည်နယ်တွင်လူ့အခွင့်အရေးချိုးဖောက်မှုဆိုင်ရာဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးဖို့တီးခြားလွတ်လပ်တဲ့ကော်မရှင်တစ်ခုကိုအစိုးရကဖွဲ့စည်းထားပါတယ်အခုအရေးယူမှုကဒီကော်မရှင်အပေါ်ဖိအားပေးတဲ့သဘောမျိုးဖြစ်နိုင်ပါသလားဒေါက်တာတင်းစုရဲ့အမြင်က
ကျွန်တော်တော့ဟိုသက်ရောက်မှုဖိအားသဘောမျိုးတော့မမြင်ဘူးသို့တော်လည်းပဲနိုင်ငံတကာဖိအားဆက်ရှိနေတယ်ဆိုတာကိုသိပြီးတော့ကော်မရှင်တော်လည်းကောင်အစိုးရကတော်လည်းကောင်ဟာကိုက်တဲ့ဖြည့်ရှင်းမှုပေါ်မှာအရင်ကပို့ပြီးတော့ဟိုတတိကြီးရလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်ခင်ဗျာ
ကော်မရှင်အနေနဲ့တကယ်ပဲတည်ချလွတ်လပ်တဲ့ကော်မရှင်ဖြစ်ဖို့ဆိုရင်ပြည်တွင်းပြည်ပနဲ့ပူးပေါင်းဆောင်ရွက်ဖို့လိုတယ်လို့တော်တော်ရံမျိုးသိင်္ဂါအကြံပြုပါတယ
်အမေရိကန်ပြည်တော်စုရဲ့တွေ့ရှိချက်တွေတော့တပ်ပြီးထောက်ထားပြီးကိုလည်းပဲလွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်အနေနဲ့တော့ထည့်သွင်းစဉ်းစားဖို့နောက်ပြီးတော့ဒါ리고လေးလာတုံးတက်ဖို့လိုအပ်တယ်လို့မြင်ပါတယ်အဲ့တော့လွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်ဖြစ်ဖို့ဆိုရင်ကျွန်တော်အများအားဖြင့်ဒါနိုင်ငံတကာအတိုင်းဝိုင်းနဲ့လေပူးပေါင်းဆောင်ရွက်ဖို့လိုအပ်ပါတယ်နောက်ပြည်တွင်းမှာရှိနေတဲ့ရခိုင်တိုင်းရင်းသားတွေကိုကူစားပြီးတဲ့ရခိုင်မျိုးသားပါတီအပါအဝင်အဲ့ဒါပြည်တွင်းအင်အားစုတွေနဲ့လည်းပူးပေါင်းဆောင်ရွက်ဖို့လိုအပ်ပါတယ
်ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေးလီကလည်းမြန်မာနိုင်ငံမှာလူခွင့်ရေးချိုးဖောက်မှုတွေကိုဆက်လက်ပေါ်ထုတ်သွားမှာဖြစ်ပြီးကျူးလွန်သူတွေကိုလည်းဆက်အရေးယူသွားမှာဖြစ်တယ်လို့ဩဂုတ်လ18ရက်နေ့စွဲနဲ့ပဲထုတ်ပြန်ရတဲ့ကူမှာပြောထားတယ်လို့ဗန်စီတရားဆွဲဆိုခံနေရတဲ့ရိုက်တာသတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုပြန်လွှတ်ပေးဖို့လည်းထပ်ပြီးတောင်းဆိုထားပါတယ်အခုဒဏ်ခတ်အရေးယူမှုထဲမှာပါသူတွေရဲ့ပိုင်ဆိုင်မှုတစုံတရာအမေရိကန်မှာရှိတယ်ဆိုရင်ထိမ့်ချုပ်ကန့်သတ်ခံရမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားတွေအနေနဲ့လည်းအခုအရေးယူခံရသူတွေနဲ့ဘယ်လိုဆက်ဆက်ပတ်သက်မှုမျိုးမှမလုပ်ရဘူးလို့ပိတ်ပင်တားမြစ်ထားပါတယ်ခင်ဗျာ
ကိုကျော်ကျော်သိတင်ပြခဲ့တာဖြစ်ပါလေရှင်ထိုင်းနိုင်ငံဘက်ကသတင်းတပုတ်ဆက်ချင်ပါတယ်ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ခရိုင်မဲချမ်းမြို့နယ်တွင်ကစိုက်ပျိုးရေးလုပ်နေတဲ့မြန်မာအလုသမားတဦးကိုထိုင်းအလုရှင်ကတနက်နေ့ပြစ်တက်ခဲ့ပါတယ်အခုတော့အလုသမားကိုတတ်ခဲ့တဲ့အလုရှင်ကိုဖမ်းဆီးလိုက်နိုင်ပြီဖြစ်ကြောင်းချင်းမိုင်မြို့ကမြန်မာအလုသမားတန်ရာရှိကပြောပြပါတယ်အပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါလေရှင
်ချင်းမိုင်ချင်းရိုင်ဒေသတွေမှာမြန်မာနိုင်ငံသားရှမ်းလူမျိုးစုတွေအများအပြားအလုလုပ်ကြနေကြတဲ့နေရာတွေပါထိုင်းလူမျိုးတွေနဲ့သ มาดาสกาสินีดาลีจองไอ้ดีตามาชิบยองลุตมาอะมะซูก็รอแชมป์โอลาหูอคาซะเดตางเย็นดาวรีอลุลุกไกนีจาดาဖြစ်ပါတယ်ချင်းမန်ဒေတာမဲကျမ်းမြို့နယ်ထဲမှာအလုလုကိုင်နေတဲ့မြန်မာနိုင်ငံသားရှမ်းလူမျိုးတူဟာတနက်နဲ့ပြစ်ခတ်တက်ချက်ခံရတဲ့အကြောင်းကိုတော့ချင်းမန်မြို့ကမြန်မာတန်ရုံအလုတမတန်ရာရှိဦးဦးခင်မောင်ကအခုလိုပြောပြပါတယ်
ဒါကြတော့ဟိုဟာဟိုတက်စင်ဟာဟိုအဲ့တော့တက်ထတာဆိုဆင်းလေးနေရတက်တဲ့ဟာဟိုဟာနောက်မှသူတို့ဟိုလောကမရှင်ကြီးတိုင်လို့ဟိုဖြစ်ကြပါချမ်းမိုင်အကြဒီဗီတို့ပါဆိုချမ်းလူမျိုးတို့ကချမ်းလူမျိုးပေါ့ဗျာချမ်းလူကသူ့ဟာဟိုဘာဘာပတ်စပို့တို့ပါလို့လည်းမဟုတ်ပါဘူးသူကဟိုဒီတော့အထောက်ထားမင်းနဲ့လေဟိုဟာဟိုအကြဒီဗီဟိုအပွေစင်းတဲ့သူတို့က
19年年老嘛呗，对吧？六年差的好，老年不变嘛，古千万，千万古变有他的个了。我这个阿东罗罗不散，我这边我不散当了不呢？好的。不散当了，干嘛？这里个嘞，我不散个，这里我不散当了不呢？好的。我杜西阿姨呢，恰恰嘛，多老大不呀？那多老比他嘛，我这里个阿弟啊，我没见那老不，那没见那老。
ဟိုကလည်းလဲရောက်ကျူးလွန်တဲ့သဘောရှိရအောင်ဒီအမှုနဲ့ပတ်သက်လို့မြန်မာတန်ယုံဘက်ကလိုအပ်တဲ့အထောက်အထားတွေပေးမှဖြစ်ပေမဲ့တကယ်လို့လောက်ဆရာမလို့ပဲထိုင်းဥပဒေအရသာအေးအေးဆောင်ရွက်ခဲ့တာဖြစ်တယ်လို့လည်းတန်ရာရှိကဆိုပါတယ်တန်ယုံကဆိုလိုအပ်တဲ့အထောက်အထားကဘာမှမဟုတ်ဘူးဒါပေမဲ့မြန်မာတန်ယုံအနေနဲ့ကဆိုလိုအပ်တဲ့သူကတကယ်လို့နေနဲ့တော့လောက်ဆရာမလို့ဘူးလေဒါအေးအေး
န်းမျိုးသားဟာရှမ်းပြည်နယ်သိန်းတီမြို့နယ်မိုင်းလီကျေးရွာဇာတိဖြစ်ပြီးအသက်40နှစ်အရွယ်ဆိုင်းရင်ဖြစ်ပါတယ်။သူဟာမဲချမ်းမြို့နယ်ပန်ဟိန်ဖွန်အုပ်စုကစိုက်ပျိုးရေးခြံတစ်ခုမှာအလုပ်လုပ်ကင်နေသူဖြစ်ပါတယ်။သူ့ရဲ့အလောင်းကိုတော့စစ်စစ်ချက်တွေရယူဖို့အတွက်ချင်းမှန်မျိုးကိုတည်ဆောင်သွားပြီဖြစ်တယ်လို့သူ့ကိုပြစ်တက်တဲ့ထိုင်းအလို့ရှင်ကိုလည်းဖမ်းဆီးခဲ့ပါတယ်ရှင်
။မယေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။ညပိုင်းစီစဉ်တွေကိုတော့မြမစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းလိုမီတာ 1925 32 51နဲ့လိုင်းလက်မီတာ 190 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။စီစဉ်နေအဆုံးမသက်ခင်မှာအခုကြံနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်အောင်ကတလဲကြီးညာပေးပါမယ်ရှင်
။ကုလသွင်းမှုချုပ်ဟောင်ကော်ဖီအာနန်ဟာဒီကနေ့စနေနေ့မနက်စောပိုင်းမှာဆွစ်ဇာလန်နိုင်ငံဘန်မြူကရှေးရုံမှာကွယ်လွန်သွားခဲ့ပါတယ်။သူကွယ်လွန်ချိန်မှာဇနီးနာနီသားသမီးတွေဖြစ်ကြတဲ့အမ်မာကိုဂျိုနဲ့နီနာတို့လည်းအနားမှာရှိနေခဲ့ပါတယ်။ကွယ်လွန်ချိန်မှာအသက်80အရွယ်ရှိပြီဖြစ်တဲ့မစ္စတာကော်ဖီအာနန်ဟာ1938ခုနှစ်မှာဂါနာနိုင်ငံမှာမွေးဖွားခဲ့ပြီးတော့1998ခုနှစ်ကနေ2006ခုနှစ်အထိဒီကုလသမဂ္ဂရဲ့ခုနှစ်ယောက်မြောက်အတွင်းမှုချုပ်ဖြစ်တာဝန်ထမ်းဆောင်ခဲ့သူပါ။သူဟာ2001ခုနှစ်ငင်းငယ်နိုဘယ်ဆုရှင်လည်းဖြစ်ပြီးသူ့ရဲ့ငင်းငယ်ရင်းနဲ့တည်ငြိမ်ရေးဆောင်ရွက်မှုတွေကြောင့်ကမ္ဘာကလေးစားသူဖြစ်ပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်တာဝန်ထမ်းဆောင်ပြီးမှမစ္စတာအာနန်ဟာကိုဖီအာနန်ဖောင်ဒေးရှင်းဥက္ကဋ္ဌအဖြစ်နဲ့ရောတောင်အာဖရိကသမ္မတဟောင်းနယ်ဆန်မန်ဒဲလာတည်ထောင်တဲ့ The Elders အဖွဲ့ဥက္ကဋ္ဌအဖြစ်နဲ့ဒီကမ္ဘာငင်းငယ်ရေးအတွက်ဆောင်ရွက်ခဲ့ပါသေးတယ်။ကိုလံဘီယာနိုင်ငံကိုထွက်ပြေးတင်းရှောင်လာတဲ့တိမ်းငဲ့ချီတဲ့ဗင်နီဇွဲလားနိုင်ငံသားတွေကိုစီကူတာပေးဖို့အတွက်ကျန်းမာရေးဝန်ဆောင်မှုပေးနိုင်တဲ့ရေတပ်ရေရင်တစည်းကိုအမေရိကန်ပြည်တော်စုကဆီလုပ်ဖို့ရှိနေပါတယ်။ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကကိုလံဘီယာနိုင်ငံကနေဝါရှင်တန်ကိုပြန်လာမှသတင်းတောက်တွေကိုအဲ့ဒီအစီအစဉ်နဲ့ပတ်သက်ပြီးတော့ပြောလိုက်တာပါ။ USNS Comfort တင်မောက်ကိုရေတပ်အခြေစိုက်စစ်ကမ်းရှိတဲ့ Norfolk မြို့ဗာဂျီးနီးယားပြည်နယ်ကနေဆီလုပ်မှဖြစ်ကြောင်းဝန်ကြီးမက်ဒစ်ကပြောပေမဲ့အစီအစဉ်အသေးစိတ်ကိုတော့ပြောဆိုတာမျိုးမရှိပါဘူး။တရုတ်သမ္မတရှီကျင်းပင်ဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဦးရဲ့ဖိတ်ကြားချက်အရလာမယ့်လမှာပြောင်းရန်ကိုတရားဖို့ရှိပါတယ်။မြောက်ကိုရီးယားနိုင်ငံတည်ထောင်တဲ့အနည်း90ပြည်အခမ်းအနားကိုတက်ရောက်ဖို့သွားမှာဖြစ်တယ်လို့စင်ကာပူနိုင်ငံထုတ်သတင်းစာမှာဖော်ပြထားပါတယ်ခင်ဗျာ။
စနေညနေခင်းရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်အောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့အယ်ဆန်တိုစ်ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညနေခင်းအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00နာရီခွဲကနေ9:00နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။အခုညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9:00နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါရှင်
This program has come to you from the Voice of America, Washington. Thank you.